ဘယ်လရုစ်နိုင်ငံမှာနှစ်တော်ကြာအုပ်ချုပ်နေတဲ့သမ္မတအလက်ဇန်းဒရာလူကာရှန်ကိုပြီးခဲ့တဲ့လသမ္မတရွေးကောက်ပွဲကနေဆက်ပြီးအာဏာရခဲ့တဲ့နောက်ပိုင်းနိုင်ငံတွင်းမှာဆန္ဒပြမှုတွေဆက်လက်ဖြစ်ပွားနေပြီးတနင်္ဂနွေနေ့မှာလည်းမြို့တော်မင်းစ်မှာတောင်းလက်ချီစုဝေးဆန္ဒပြခဲ့ကြပါတယ်။ဩဂုတ်လ9ရက်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနေတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမ္မဂတို့ကပါပြောနေတာပါ။စနေနေ့ကတော့ဆန္ဒပြသူထောင်ပေါင်းများစွာကအတိုက်ခံခေါင်းဆောင်မာရီယာကိုလက်စနီကိုဗာကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။နိုင်ငံကလည်းနှင်ထုတ်တာကိုကိုလက်စနီကိုဗာကလက်မခံဘဲငြင်းဆန်ခဲ့တဲ့နောက်ဒီသတင်းပတ်ထဲမှာပဲသူမအဖမ်းခံရတာဖြစ်ပါတယ်။မြို့လယ်ကောင်ကလွတ်လပ်ရေးရင်ပြင်မှာအဓိကုံဖြစ်ပွားခဲ့ပြီးအဓိကုံရဲတွေကအနည်းဆုံးအမျိုးသမီး40လောက်ကိုဖမ်းဆီးပြီးဗန်ကားထဲထည့်နေတာကိုပိုလန်ထောက်ပံ့နဲ့လဲပတ်နေတဲ့ Belset TV လိုင်းကရောတီကျလွတ်လပ်တဲ့တွတ်တရင်ဌာနကပါပြတာတဲ့ဗီဒီယိုတွေမှာတွေ့မြင်ရပါတယ်။သမ္မတလူကာရှန်ကိုကတော့ကောင်စီဝင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာရှင်ပြိုင်အစိုးရတည်းထူထောင်ဖို့အတွက်အနောက်နိုင်ငံတွေနဲ့ပေါင်းပြီးကြိုးစားနေတယ်လို့ဆွဆွဲပါတယ်။